အမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်လတ်စ်ဗေးဂတ်မြို့မှာတနက်နေ့ပြစ်ခတ်မှုကြောင့်အများအပြားသေဆုံးဒဏ်ရာရခဲ့သူတွေအတွက်ငြိမ်သက်ဆုတောင်းပွဲကိုအင်မြူရောတောင်ပတ်မြက်ခင်းပြင်ပေါ်မှာသမ္မတဒေါ်နယ်ထရမ့်ကဦးဆောင်ပြုလုပ်ခဲ့ပါတယ်56ယောက်ထက်မနည်းသေဆုံးပြီး928ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုဟာလက်တလောနှစ်တည်းအတွင်းအမေရိကန်သမိုင်းမှာအဆိုးဆုံးအစုလိုက်အပြုံလိုက်သေဆုံးထိခိုက်တဲ့ပြစ်ခတ်မှုဖြစ်ပါတယ်။နိုင်ငံတော်အလံတွေကိုတိုင်တဝက်လွှင့်ထူဖို့သမ္မတထရမ့်ကအမိန့်ထုတ်ထားပါတယ်။သေဆုံးဒဏ်ရာရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်အားပေးဖို့နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုတွေးဆောင်ဖို့လတ်စ်ဗေးဂတ်ကိုသမ္မတထရမ့်ဗုဒ္ဓဟူးနေ့မှာသွားဖို့စီစဉ်ထားပါတယ်။ဒီပြစ်ခတ်မှုဟာရုံညံ့တဲ့လောက်ရတသက်ဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပါရယ်။တနက်သမားအသက်64နှစ်အရွယ်စတီဗင်ပက်ဒေါ့ခ်ဘလို့ရွယ်ချက်နဲ့အမြောက်အများတေချီအောင်ပြစ်ခတ်ရတယ်လဲဆိုတာကိုတော့ရဲနဲ့ FBI ထောက်လှမ်းရေးတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါရယ်။နေဗာဒါပြည်နယ်မစ်စတစ်မြို့မှာနေသူပက်ဒေါ့ခ်ဟာမန္တလေးဘေးဟိုတယ်ကြီးရဲ့32ထပ်မှာရှိတဲ့အခန်းတစ်ခုကနေလမ်းတစ်ဖက်ချမ်းကွင်းပြင်မှာကျင်းပနေတဲ့ Country Guitar ဖျော်ဖြေပွဲကိုတနက်နဲ့ပြစ်ခတ်ခဲ့တာပါ။ပရိသတ် 2,000 ကျော်ကြည်နေတဲ့လေဟာပြင်ဂီတဖျော်ဖြေပွဲကပရိသတ်တွေကိုပြစ်ခတ်ခဲ့ပြီးတဲ့နောက်စတီဗင်ပက်ဒေါ့ခ်ကသူ့ကိုယ်သူအဆုံးစီရင်သွားပါတယ်။သူဟာအစ္စလမ်ဘာသာကိုလာပိုင်းကမှကူးပြောင်းခဲ့တဲ့သူတို့ရဲ့စစ်တီတော်တစ်ယောက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကဆိုပါတယ်။ဒါပေမဲ့ပက်ဒေါ့ခ်နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တစ်ခုခုကြားမှဆက်နွယ်မှုရှိတယ်ဆိုတဲ့အထောက်အထားမတွေ့ရှိရဘူးလို့ FBI ကပြောပါတယ်ရှင်။